မရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်ခြေစိုက်ပရဟိတကူညီအဖွဲ့ Convoy of Hope ဟာမြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေကိုကူညီဖို့ဒီကနေ့မြန်မာနိုင်ငံကိုရောက်လာမှာပါရေအစားစာဆေးဝါးနဲ့တခြားအရေးပေါ်ကူညီတွေကိုဒေသခံလူမှုရေးကူညီတဲ့အဖွဲ့အစည်းနဲ့လက်တွဲပြီးတော့လုပ်သွားမယ်လို့ပြောခွင့်ရအဖွဲ့ Jeff နေနေက VOE ကိုပြောပါတယ်ဒီအကြောင်းကိုစော်မင်းလိုင်းရှင်းပြပါလိမ့်မယ
်မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့ရေကြီးမှုတွေကြောင့်လူတသိန်းခွဲလောက်ဘေးဒုက္ခရောက်ခဲ့ပြီးစနဦးတည်ဆုံးခဲ့တယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ထားပြီးဒီရေကြီးရေရှမ်းမှုတွေကြောင့်တနင်္ဂနွေလုံးအတိုင်းအတာနဲ့လေယာဆိုင်ခင်းဧက9သိန်းကျော်ရေမြုပ်ခဲ့တယ်လို့ဧက3သိန်းကျော်ပျက်စီးမှုရှိနေတယ်လို့လေယာဆိုင်ပြောရေးနဲ့ဆင်မြောင်းဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုနေကြမှာပဲ Confine of Hope မျော်လင့်ချက်ရင်တန်းလို့အမည်ပေးထားတဲ့အဖွဲ့ကအကူအညီပေးဖို့မြန်မာနိုင်ငံကိုတွားရောက်တာဖြစ်ပါတယ်ဒီအဖွဲ့ကကိုယ်စားလှယ်နှစ်ဦးဟာမြန်မာနိုင်ငံရန်ကုန်နိုင်ငံကလေးစိတ်ကိုဒီကနေ့ရောက်ရှိမှာဖြစ်ပြီးရေဘေးတံခံရတဲ့ဒေသတွေကိုတွားရောက်ပြီးအရေးပေါ်လိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်တယ်လို့ Convoy of Hope အဖွဲ့ရဲ့ပြောခွင့်ရ Jeff နေနေက VOA ကိုပြောပါတယ
် They'll journey out to where some of the flooding is taking place just to get eyes on that what they're going to do is buy food
လူအကူအညီတွေလိုအပ်နေတယ်ဆိုတာကိုသိရှိနိုင်ရေးအတွက်ရေကြီးရေရှမ်းဖြစ်နေတဲ့ဒေသကလူတွေအားလုံးကိုသူတို့တွားရောက်လေ့လာကြမှာဖြစ်ပါတယ်အဲဒီကမှတစင်ရေပေးသင့်မြူသူတွေအတွက်လိုအပ်တဲ့အစားအသောက်ရေနဲ့အခြားအရေးပေါ်ပစ္စည်းတွေကိုအနည်းဆက်ဆုံးဝယ်လို့ရတဲ့နေရာတွေမှာဝယ်ပြီးဖြန့်ဖြူးပေးမှာဖြစ်ပါတယ်။ဒီနည်းနဲ့တကယ်အကူအညီလိုအပ်နေသူတွေလက်ထဲကိုအကူအညီတွေတိုက်ရိုက်အမြန်ဆုံးပေးနိုင်မှာဖြစ်ပါတယ်။တကယ်လို့အဲ့ဒီအကူအညီတွေကိုကျွန်တော်တို့အမေရိကန်ကနေပို့ပေးမယ်ဆိုရင်ဈေးထောင်ပြီးအချိန်ပိုကြာနိုင်ပါတယ
်။ Combine of Hope အဖွဲ့ဟာအရင်ကလည်းတဘာဝဘေးဒဏ်သင့်တဲ့မြန်မာပြည်သူတွေထံနှစ်ကြိမ်တွားရောက်ကူညီပေးခဲ့ဘူးပြီးဖြစ်တာကြောင့်ဒါဟာသုံးကြိမ်မြောက်တွားရောက်တာလည်းဖြစ်ပါတယ်။အခုတစ်ခေါက်မှတွားခင်မှာလည်းမြန်မာနိုင်ငံအတွင်းကပြည်နယ်တိုင်းဒေသကြီး၅ခုလောက်မှာလက်တလောဆိုးဝါးစွာဖြစ်ပေါ်နေတဲ့မိုးသည်ရေကြီးမှုတွေကြောင့်ဘေးဒုက္ခရောက်နေသူတွေရဲ့အခြေအနေတွေဘယ်နေရာတွေကရေဘေးဒဏ်အဆိုးဝါးဆုံးခံနေရတယ်ဆိုတာတွေကိုဒေသခံမိဖက်အဖွဲ့အစည်းတွေနဲ့ချိုးတင်ညှိနှိုင်းမှုတွေပြုလုပ်ပြီးမှအခုလိုတွားရောက်တာဖြစ်ပါတယ်။ Convoy of Hope အဖွဲ့ကကိုယ်စားလှယ်နှစ်ဦးဟာရန်ကုန်လေစိတ်ကိုရောက်တာနဲ့အဲ့ဒီဒေသကမိဖက်အဖွဲ့အစည်းတွေနဲ့နောက်ထပ်အသေးစိတ်ဆွေးနွေးမှုတွေပြုလုပ်ပြီးရေဘေးဒဏ်ခံနေရတဲ့ဒေသတွေကိုချက်ချင်းတွားရောက်ကြမှာဖြစ်ပါတယ်။သူတို့အနေနဲ့မြန်မာနိုင်ငံထဲမှာသတင်းတစ်ပတ်လောက်ကြာမယ်လို့ Jeff နေနေကပြောပါတယ
်။ They're going to be in Myanmar for approximately a week and they'll get what we do is we get things started we work with the local partners that we have
သူတို့ဟာမြန်မာနိုင်ငံထဲမှာခံမှန်းကြီးအဖြစ်တစ်ပတ်လောက်ကြာမှာပါသူတို့ဟာဒေသခံအဖွဲ့အစည်းတွေကချိုးတင်ဖွဲ့စည်းပေးထားတဲ့ပရဟိတအဖွဲ့တွေနဲ့ပူးပေါင်းပြီးပစ္စည်းတွေကိုလိုက်ဝေပေးမှာပါအဲ့လိုပထမအဆင့်အကူအညီတွေပေးပြီးကျွန်တော်တို့အဖွဲ့ကလူတွေကလည်းခြေနက်လောက်တဲ့အဆင့်ကိုရောက်ပြီးဆိုရင်အဲ့ဒီဒီအဖွဲ့ဟာအိန္ဒိယနိုင်ငံမှာရေဘေးဒဏ်အဆိုးရွားဆုံးခံရတဲ့ကလလာပြည်နယ်ကိုခီးဆက်ကြမှာပ
ါဒါပေမဲ့လည်းမြန်မာနိုင်ငံကိုသွားတဲ့သူတွေအနေနဲ့ကိုနဲ့တူငွေသားအကန့်အသတ်နဲ့သာတည်ဆောင်သွားခွင့်ရှိတာကြောင့်နောက်ထပ်လိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေထပ်ပြီးဖြန့်ဖြူးနိုင်အောင်အမေရိကန်ကရုံးချုပ်ကနေငွေထပ်လွှဲပေးရမယ်လို့လည်း Jeff Nene ကပြောပါတယ်
So that's what they're prepared to take in with them is that 20,000 to kind of kick start things
but then ဒီရောက်ကိုဒေါ်လာ 1,000 စီပဲတည်ခွင့်ရတာကြောင့်လုပ်ငန်းတွေစတင်လဲပတ်နိုင်အောင်နှစ်ယောက်ပေါင်း 2,000 ပဲတည်သွားနိုင်ကြပါတယ်နောက်ထပ်လိုအပ်မဲ့ငွေတွေကိုကျွန်တော်တို့စီကနေထပ်လွှဲပေးမှာပါ
သူတို့အဖွဲ့ဟာအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလှုံ့ဆော်ပေးတဲ့အဖွဲ့မဟုတ်ဘဲဘေးဒုက္ခသင့်နေတဲ့ပြည်သူတွေလိုအပ်နေတဲ့အရေးပေါ်ဆေးဝါးနဲ့စားသောက်ကုန်ပစ္စည်းတွေကိုကူညီပေးနေတဲ့လူမှုကူညီရေးအဖွဲ့ဖြစ်ပါတယ်။ Convoy of Hope အဖွဲ့အနေနဲ့အခုလိုသဘာဝဘေးဒဏ်သင့်သူတွေအတွက်အရေးပေါ်လိုအပ်တဲ့အကူအညီတွေထောက်ပံ့ပေးတာအပြင်အာဟာရချို့တဲ့နေတဲ့ကလေးငယ်တွေကိုစားသင်ကျောင်းတွေကသင့်အစာကျွေးတဲ့အစီအစဉ်ကိုနိုင်ငံပေါင်း17နိုင်ငံမှာလှုံ့ဆော်နေပြီးနိုင်ငံအတော်များများမှလည်းအမျိုးသမီးများရဲ့လုပ်ပိုင်ခွင့်အာဏာပုံမိုရရှိစေရေးမြန်မာပြည်ရဲ့ကိုယ်ပိုင်စီးပွားလုပ်ငန်းတွေစတင်လှုပ်ဆောင်နိုင်အောင်အသက်မွေးဝမ်းကြောင်းမှုပညာသင်ကြားပေးတာလယ်သမားတွေအနေနဲ့စိုက်ပျိုးသီးနှံတွေအထွက်ထိုးအောင်ဘလို့အကောင်းဆုံးလှုပ်ဆောင်သင့်တယ်ဘယ်သီးနှံတွေကသူတို့အတွက်တွက်ချေကြိုက်တယ်ဆိုတဲ့သင်တန်းတွေလည်းပို့ချပေးနေတယ်လို့ Jeff Nene ကပြောပါတယ်ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတကာအစိုးရတွေကမြန်မာနိုင်ငံကိုအကူအညီပေးနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုဒေသအသီးသီးနဲ့နိုင်ငံတကာမှာရောက်နေကြတဲ့မြန်မာမိသားစုတွေကလည်းနိစ္စရာလူမှုရေးအဖွဲ့အစည်းတွေကတဆင့်ရေဘေးသင့်ပြည်သူတွေအတွက်အလူငွေတွေနဲ့တခြားလိုအပ်တဲ့အကူအညီတွေပံ့ပိုးပေးနေတာတွေလည်းရှိနေပါတယ်ခင်ဗျာ